ဲ့သူအနေနဲ့ဒီနိုင်ငံတကာအမျိုးသမီးတတိရှင်စုကိုဘာကြောင့်ချီးမြှင့်ခဲ့ရတယ်လို့မြင်လဲရှင
်။ကျမအမြင်ကတော့တကယ်တော့မြန်မာနိုင်ငံမှာတတိရှိတဲ့အမျိုးသမီးတွေပေါ့ဒီအမျိုးသမီးအရေးအတွက်ကောအရက်ဖက်လူမှုဖွဲ့စည်းတွေအားလုံးရဲ့အကျိုးအတွက်ကိုဟိုရှေ့တန်းကနေမမမမရက်တည်ပြီးတော့စောစောတမန်ဆောင်ရွက်နေတဲ့အမျိုးသမီးတွေကျမတယောက်တည်းမဟုတ်ပါဘူးအများကြီးပဲရှိပါတယ်။ဒါပေမဲ့လည်းဟိုကျမကဘာမှဘာကြောင့်ရွေးချယ်ချိမြင်ရတလဲဆိုတော့မိကွန်လေးပေါ့နော်လူတွေတော်တော်များများကလည်းဟို Facebook မှာလည်းအဲ့မိကွန်မေးထားတာကိုတွေ့ရတယ်ကျမလည်းစဉ်းစားကြည့်ပါတယ်ဘာကြောင့်တို့ကျမကိုရွေးချယ်တာအများဖြစ်လိမ့်မလဲပေါ့အဲ့တော့ကျမစဉ်းစားမိတဲ့ကျမအတွေ့လေးကိုပဲဟိုပြောပြပါရစေအဲ့တော့မှတ်ပါတယ်ဒီအမျိုးသမီးရေးနဲ့ကျမတန်းတူညီများရေးအတွက်လှူရှားဆောင်ရွက်ကြတဲ့သူတွေအများကြီးတဲမှာမှကျမကိုရွေးချယ်ရတဲ့အကြောင်းတွေထဲမှာကချင်တိုင်းရင်သူဖြစ်တဲ့ပြီးတော့ကျမဟာအမျိုးသမီးအရေးနဲ့ကြားမတန်းတူညီများရေးအတွက်တခုတည်းပဲဒီ issue တခုတည်းအတွက်ဆောင်ရွက်နေတာမဟုတ်ဘူးပေါ့နော်တစ်ဖက်မှာဒီကျမတို့ကချင်ဒေသမှာဖြစ်ပွားနေတဲ့စစ်ပွဲတွေရပ်တန့်ရေးရင်းကျန်ရေးဖြစ်စဉ်မှာအမျိုးသမီးတွေပုံမပါဝင်ခွင့်ရရှိရေးပြီးတော့ကျမတို့မြန်မာနိုင်ငံမှာပထမဦးဆုံးဟိုအမျိုးသမီးတွေကိုအကြမ်းဖက်မှုပေါင်းစုံကနေအကာအကွယ်ပေးနိုင်မဲ့ဒီဥပဒေမူကြမ်းဖြစ်ပေါ်လာရေးအပါဝင်ဒီအမျိုးသမီးတွေကိုအမျိုးဘာသာတသနာနဲ့ယဉ်ကျေးမှုကိုထိန်းသိမ်းဆောင်ရှောက်ဖို့အတွက်အကြောင်းပြချက်နဲ့ကျမတို့ဒီတာဝန်တွေကိုစုပုံပြီးတော့ချတာပေါ့နော်ပြောရမယ်ဆိုရင်တော့ဒီလိုမျိုးဥပဒေတွေနဲ့မျိုးပြည်တွေရဲ့အခွင့်အရေးကိုကန့်သက်ချုပ်ချယ်တားဆီးဖို့အတွက်စူးစမ်းတာတွေကိုလည်းရှေ့တန်းကနေမမမမရက်ပြီးတော့ကျမတို့ပုံမှာအသက်အန္တရာယ်ချိန်ချောက်မှုတွေပြီးတဲ့အခါမှာလိမ်မိုင်းဆိုင်ရာထိပါစော်ကားမှုတွေအများကြီးကိုပြုလုပ်တော်လဲနောက်မဆုတ်ပဲနဲ့ဒီကနေ့အထိလည်းပဲဟိုရက်တီပြောဆိုနေမှုတွေပေါ့အဲ့တော့ပြောရမယ်ဆိုရင်တော့ issue အများကြီးကိုကျမတို့ဟိုပါဝင်ဆောင်ရွက်နေတာကလည်းတစ်စိတ်တစ်ပိုင်းပါပါလိမ့်မယ်ကချင်တိုင်းရင်သူဖြစ်တာရောပြီးတော့ဒီငင်းချမ်းရေးကိစ္စတွေအတွက်ဆောင်ရွက်ရင်းနဲ့ပုံမှန် session နဲ့တရားစွဲဆိုအရေးယူခံရဘူးလေအဲဒီတရားစွဲတဲ့ process မှာလည်းပဲကျမတို့တစ်နှစ်ကျော်ပေါ့နော်14လကြာတယ်ကျမတို့ဒီတရားရုံးတွေကိုချိန်ပေါင်းများစွာတွားပြီးတော့မှဒီလိုမျိုးကိုယ့်ရဲ့ယုံကြည်ချက်အတွက်ကိုယ့်ရဲ့လူမျိုးအတွက်မျိုးသမီးတွေအတွက်ကို့မှာကြာလာနိုင်တဲ့အန္တရာယ်တွေကိုဟိုဘလောက်ပဲရှိလာပါစေပေါ့နော်ရက်တည်နိုင်တဲ့ကျိုးပန်းချက်တွေကိုအတိအမှတ်ပြုရတဲ့အနေနဲ့ရွေးချယ်ချီးမြှင့်ခြင်းဖြစ်တယ်လို့ကျွန်မကတော့ကို့ဘာသာကိုအဲ့လိုထင်မိရပါလေ
အမျိုးသမီးဥဆောင်လှူရှားသူတူပေါ့နော်အခုဆိုရင်ငင်းချမ်းရေးနောက်တစ်ခါဒီတိုင်းပြည်ရဲ့အမျိုးသမီးဒီအခွင့်အရေးပေါ့နော်နောက်ကြားမှာတန်းတူရေးစားရဲ့ဒီလှူရှားမှုတွေမှာဥဆောင်နေသူဒီကချင်တိုင်းသူအမျိုးသမီးတက်ဦးနေနဲ့ရင်ဆိုင်နေရတဲ့ပေါ့နော်စောစောကပြောသွားတယ်ဒီချိန်ချိုင်မှုတွေရှိနေတယ်ဆိုတာပေါ့နော်အဲ့ဒါတွေကဘာတွေလဲရှင
်ဟုတ်ကဲ့တကယ်တမ်းကျတော့ဟိုကျွန်မဒီခီးစင်မှာလည်းပဲသာသူတွေကကျမတို့နိုင်ငံကအမျိုးသမီးခွင့်ရေးနဲ့ဈာမတန်းတူညီများရေးအခြေအနေတွေကိုစိတ်ဝင်စားလို့မေးကြတဲ့အခါမှာလည်းပြောဖြစ်ပါတယ်။အဓိကကကျမတို့နိုင်ငံမှာကတခြားနိုင်ငံကအမျိုးသမီးတွေနဲ့ရှင်လိုက်ရင်တိတာထင်ရှားလောက်တဲ့အမျိုးသမီးခွင့်ရေးတွေကိုချိုးဖောက်နေတာမျိုးဖိနှိပ်ချုပ်ချယ်တာမျိုးမရှိဘူးလို့လူတွေကယူဆနေကြတာ။အဲ့တော့ကျမပြောလိပြောထားရှိတာကတော့ကျမတို့ဟာပြဿနာရှိနေတာကိုရှိနေမှန်းတာဟုတ်မှအတိမတ်မပြုတ်တဲ့လက်မခံတဲ့လူဖွဲ့စီမှာနေနေရတာဖြစ်နေတယ်။တကယ်တမ်းလက်တွေ့မှာတခြားနိုင်ငံကအမျိုးသမီးတွေလိုမျိုးခေါင်းကနေခြေအထိဖုံးထားတာမျိုးတော့မရှိဘူး။ပညာသင်ခွင့်တွေအလုပ်ကံခွင့်လန်းတွေကိုပိတ်ပင်တားဆီးချုပ်ချယ်ထားတာမျိုးမရှိဘူး။သို့တော်ညာလေတကယ်တမ်းမှာကျမတို့အမျိုးသမီးတွေအလုပ်ခွင့်ထဲမှာဒီလူ့ဖွဲ့စည်းထဲမှာကြုံတွေ့နေရတဲ့ခွဲခြားဆက်ဆံမှုတွေပြီးတဲ့အခါမှာဟိုကိုယ့်ရဲ့အခွင့်အရေးအပြည့်အဝပေါ့နော်။ဟိုမရရှိမှုတွေကိုယ့်မှာအစွမ်းတက်တည်ရှိသလောက်အသုံးပြုခွင့်မရမှုတွေကိုကြတော့လူ့ဖွဲ့စည်းကအတိမတ်ပြုလက်ခံထားခြင်းမရှိဘူးလေဒီကနေ့အထိပဲကျမတို့နိုင်ငံတော်အခမ်းအနားတွေမှာကြားရပါမယ်ကြားနေရတော့မှာပဲဟိုကျမတို့နိုင်ငံမှာကြားမတန်းလူညီများရေးနဲ့အမျိုးသမီးတွေရဲ့အခွင့်အရေးဟာအပြည့်အဝရှိပါတယ်ပေါ့နော်မြန်မာနိုင်ငံမှာရှိတဲ့အမျိုးသမီးတွေဟာငွေကလေးကဟိုမျိုးသားရင်နဲ့တန်းတူအခွင့်အရေးပေးထားတာပါပဲဆိုပြီးတော့မှယုံကြည်လက်ခံထားမှုကိုအော်တကယ်တော့ကျမတို့အတွက်က challenge တစ်ခုပါပဲအဲ့တော့ကျမတို့ဟာရှိနေတဲ့ပြဿနာကိုမမြင်ကြတဲ့လူအများစုကိုဒီပြဿနာရှိတယ်ဆိုတာကိုနားလေသဘောပေါက်အောင်လုပ်နေရတာကိုကျွန်တော်တို့တော်ကြီးမားတဲ့စိန်ခေါ်မှုတစ်ခုပါပဲလို့ကျောင်းသားလှူရှားမှုတွေမှာဟိုဒီကျောင်းသူလေးတွေเนาะအကျန်းဖက်ကျွန်တော်တို့ဖန်ဆီးခံရတာတွေဆိုင်နဲ့ခံရတာတွေဒါတွေအားလုံးဟာအမျိုးသမီးတွေကိုဒီလို လူအများမြင်သာထင်သာနေတဲ့ရှိမှပေါ်ပေါ်တင်တင်ပြောင်ပြောင်တင်တင်ကြီးအကျန်းဖက်တာကိုကျမတို့တွေဟာမြင်နေတွေ့နေပေမဲ့လည်းလက်ပိုက်ကြည့်နေရတဲ့အနေအထားမျိုးမှာရှိနေတာဟာတကယ်တော့တိတ်ကိုအနေငယ်ကြည့်ပြီးတော့မှရှက်စရာကောင်းတဲ့လူအဖွဲ့စည်းတဲ့မှာကျမတို့ဟိုနေထိုင်နေရတာဖြစ်ပါတယ်လို့အဲ့ဒါတွေအားလုံးဟာကျမတို့ကြုံတွေ့နေရတဲ့ challenge တွေပါပဲအဲ့တော့အဲ့လိုကိစ္စတွေအတွက်ထုတ်ဖော်ပြောဆိုတဲ့ကျမတို့လိုမျိုးသမီးအကြီးတကြွလှူရှားသူတွေလူဒီရက်ဖက်လူမှုအဖွဲ့အစည်းတွေအထက်ကဟိုစ조사ဆောင်ရွက်နေသူတွေကိုလည်းပဲအမျိုးမျိုးတိုက်ခိုက်ပါတယ်ပုံပုံရေးရတိုက်ခိုက်တာတွေရှိတယ်လိမ်မိုင်းဆိုင်ရာဟိုဘယ်လိုပြောမလဲညင်ညက်ပပတ်တွေပေါ့နော်စာသားတွေကိုကျမတို့ရေးသားပေးပို့တာဓာတ်ပုံတွေပို့တာကျမတို့ရဲ့ Facebook စာမျက်နှာတွေကျမတို့ရဲ့ဓာတ်ပုံတွေဖုန်းနံပါတ်တွေကိုညဉ့်ညမ်း website တွေပေါ်မှာတင်တာအဲ့ဒါတွေအပါဝင်ကျမတို့ကိုဟိုအမျိုးဖြတ်တစ္ဆာဖောက်တွေပေါ့နော်ဆိုပြီးတော့မှဒီအမျိုးသားတစ္ဆာဖောက်တွေအဖြစ်နဲ့တတ်မှတ်ပြီးတော့မှကျမတို့ကိုတတ်မယ်ဖြတ်မယ်ဆိုပြီးတော့မှချိန်ချောက်စာတွေပို့တာတွေအပါဝင်ပေါ့အဲ့တော့တကယ်တမ်းမှာကျမတို့လှုပ်ရှားဆောင်ရွက်နေရတာအားလုံးဟာကျမတို့နိုင်ငံမှာရှိတဲ့အမျိုးသမီးတွေကိုအကျန်းဖတ်ဖို့ကင်းစင်တဲ့လူအဖွဲ့အစည်းပတ်ဝန်းကျင်မှာနေထိုင်ခွင့်ရဖို့အတွက်ကြိုးပမ်းဆောင်ရွက်နေမှုပဲဖြစ်ပါတယ
်ဆိုတော့အဲ့ဒီလိုချင်းချောက်တာတွေကဟိုဘယ်သူတွေကချင်းချောက်နေတာလဲနောက်အာနာပိုင်းတွေဘက်ကရောဒါတွေကိုတရားဥပဒေအရအရေးယူပေးနိုင်တာမျိုးရှိလားရှင်အကာအကွယ်ပေးနိုင်တာမျိုးရောပေါ့
ဆိုတော့အဲ့ဒါကြောင့်ကျမတို့အခုဒီအမျိုးသမီးများပေါ့အကျန်းဖတ်မှုတားဆီးကာကွယ်ရေးဥပဒေမှုချမ်းကိုကျမတို့အစ်စ်ရေးဆွဲနေရတာဖြစ်ပါတယ်ပေါ့တကယ်တမ်းကျတော့အခုလိုဒီ online media တွေကနေအကျန်းဖတ်တာတွေအပါဝင်ပေါ့အာဒီနီးနီးပညာကိုအသုံးပြုပြီးတော့အကျန်းဖတ်မှုတွေကိုကျမတို့ဟာတိတိကျကျအပြစ်ပေးအရေးယူနိုင်တဲ့ဥပဒေမျိုးကျမတို့နိုင်ငံမှာမရှိသေးပါဘူးလို့ပြောလို့ရတယ်အဲ့တော့အခုလိုဟာတွေကိုကျမတို့ကဘယ်လိုစုံစမ်းဖော်ထုတ်ရမှာလဲပေါ့နော်အကောင့်အတူတွေဟိုပြီးတဲ့အခါမှာဖုန်းနံပါတ်တွေဆိုရင်လည်းဟိုသူတို့လဲလို့ရတာပဲပေါ့နော်ပြီးတော့ဒီလိုကိစ္စတွေအတွက်ကောကျမတို့ကတကယ်တမ်းတရားဥပဒေအရစုံစမ်းအပြစ်ပေးအရေးယူစေချင်လို့သွားတိုင်ကြတယ်ဆိုရင်ရောအဲ့ဒါတွေအတွက်ကိုဘယ်သူကထိထိရောက်ရောက်ဆောင်ရွက်ပေးမှာလဲကျမတို့လိုကိစ္စတွေမပြောပါနဲ့ပေါ့လူသိရှင်ကြားတနိုင်ငံလုံးဟိုဘယ်လိုခေါ်မလဲအုံအုံကြွကြွနဲ့ငိုကြွေးပြီးတော့မှဟိုလိုက်လံပို့ဆောင်ရတဲ့ဟိုတကယ်ကိုထူးခြားတဲ့ပေါ့နော်ဘယ်လိုခေါ်မလဲအတုပအခမ်းအနားတောင်ဖြစ်ခဲ့ရတဲ့ဒီကချင်ဆ ्याम မလေးနှစ်ယောက်ကိစ္စလိုမျိုးမှာတောင်မှကျိုးလွန်တဲ့သူကိုမဖော်ထုတ်နိုင်နဲ့ကျမတို့လိုနိုင်ငံမျိုးမှာကျမတို့ခုလိုဒီတရင်အချက်လက်တွေနီးပညာတွေအသုံးပြုပြီးတော့အကျန်းဖက်ခံနေရတာတွေကိုဘယ်သူကများဖော်ထုတ်ပေးမှာလဲဘယ်လိုတရားဥပဒေအကွဲကမျိုးရမှာလဲဆိုတာမေးခွန်းထုတ်စရာအများကြီးပဲရှိပါတယ်အဲ့တော့တကယ်တမ်းမှာဥပဒေဘိုင်းဆိုင်ရာအားနည်းချက်တွေလည်းရှိသလိုဥပဒေစိုးမိုးမှုကလည်းမရှိရဲ့အတွက်ကြောင့်အမျိုးသမီးတွေဟာအကျန်းဖက်ခံနေရတော့လဲပဲကျမတို့လိုပညာတတ်တဲ့မြို့ပေါ်မှာနေတဲ့အမျိုးသမီးတွေအပါဝင်တော့မှကိုယ်ကျန်းဖက်ခံနေရတဲ့ကိစ္စတွေကိုဖြေရှင်းပေးနိုင်ဖို့အတွက်တရားဥပဒေရဲ့အကွက်ကားကိုရယူနိုင်ဖို့အတွက်မသိကြပါဘူးလို့
ဟုတ်ကဲ့အဲ့တော့ဒီမမေစပယ်ဖြူကဒီကျမတန်တူရေးဒီကွန်ရက်ဖွဲ့မှာလေအမှုဆောင်ယူကြားမှုပေါ့နော်နောက်တစ်ခုကဒီကချင်ငင်းချမ်းရေးကွန်ရက်နောက်ကချင်မျိုးသမီးငင်းချမ်းရေးကွန်ရက်ဖွဲ့မှာလေဒီဥဆောင်နေသူတအူးနေနဲ့လှုပ်ရှားနေတဲ့အခါကျတော့အတူတူဒီကချင်ပြည်နယ်ကအခုတိုက်ပွဲတွေလည်းဖြစ်နေတယ်အဲ့တော့အဲ့ဒီမှာရှိနေတဲ့ကချင်မျိုးသမီးတို့ရဲ့အခြေအနေအခက်ခဲတွေကဘာတွေလဲရှင
်အဲ့တော့ကျွန်တော်တို့ကချင်ဒေသမှာမဟုတ်ပါဘူးတကယ်တော့မငိမ်းချမ်းတဲ့ဒေသမှာနေထိုင်နေရတဲ့ဟိုအမျိုးသမီးတွေအားလုံးဟာအခက်ခဲအကျက်တွေအများကြီးနဲ့ရင်ဆိုင်နေရပါတယ်အဓိကကတော့လုံခြုံမှုမရှိတာပေါ့အဲ့တော့သူတို့ဟာနေ့တတူကဟိုချင်းခွေသွားလဲမလုံခြုံဘူးရေခတ်သွားလဲမလုံခြုံတောင်ရသွားလဲမလုံခြုံကြောင်းသွားလဲမလုံခြုံအဲ့လိုနေ့တူကမလုံခြုံမှုနဲ့နေထိုင်နေရတဲ့ဟာဒီသူတို့အတွက်အကြီးအမားဆုံးအခက်အခဲဖြစ်တယ်လို့ကျွန်မကတော့ပြောချင်တယ်နောက်တစ်ခုကတော့ဟိုဒီလိုပြฏิပခဖြစ်ပေါ်တဲ့ဒေသတွေမှာနေထိုင်ရတဲ့အခါမှာသူတို့ရဲ့အခြေခံလိုအပ်ချက်တွေဖြစ်တဲ့စာဝတ်နေရေးကစလို့ပေါ့မိသားစုအတွက်လိုအပ်ချက်တွေကိုဖြည့်ဆည်းပေးနိုင်ဖို့အတွက်အရန်ကိုအခက်အခဲတွေဖြစ်လာတဲ့အခါမှာအမျိုးသမီးတွေဟာရရာအလုပ်ကိုလုပ်ကြရတယ်ကျမတို့ကချင်ဒေသမှာဆိုရင်ဒီတရုတ်ပြည်ဘက်ကိုလူကုန်ကူးခံရမှုတွေအများကြီးပဲဖြစ်လာတယ်။အဲတော့ကို့မှာအန္တရာယ်ဖြစ်နိုင်တယ်ဆိုတာကိုသိပေမဲ့လည်းအမျိုးသမီးတွေဟာ traditionally ကိုမိသားစုကိုကြည့်ရှုစောင့်ရှောက်ရမယ်တာဝန်ရှိသူတွေလို့သတ်မှတ်ချင်းခံရတဲ့သူတွေဖြစ်တဲ့အခါမှာအန္တရာယ်ဘလို့ပဲရှိရှိဘလို့မျိုးစိုးရင်ပူပန်စရာကောင်းတဲ့အလုပ်တွေပဲဖြစ်ဖြစ်ရွေးချယ်ကြမရှိတဲ့အခါမှာအဲ့ဒါတွေကိုဟို risk ယူပြီးတော့မှလုပ်နေရတဲ့အခြေအနေမျိုးတွေဖြစ်နေရတယ်အဲ့တော့အဓိကပြောရမယ်ဆိုရင်တော့လုံခြုံမှုမရှိတဲ့ပြဿနာနဲ့အလုတ်ကိုင်းအခွင့်အလမ်းတွေ ရဟန်းကိုရှားပါတဲ့အတွက်ကြောင့်အန္တရာယ်ရှိတဲ့အလုပ်ပိုင်းတွေမှာဟိုပါဝင်လုပ်ကိုင်နေရတဲ့ဟာတွေဟာအကြီးမားဆုံးခက်ခဲပြဿနာတွေဖြစ်တယ်လို့မြင်ပါတယ်။ဒါကတော့အရွယ်ရောက်ပြီးတဲ့အမျိုးသမီးတွေအတွက်ပေါ့။အဲ့လိုပဲကျွန်တော်တို့ဟာဒီအရွယ်ဘယ်လိုပြောမလဲ Adolescence လို့ခေါ်တဲ့ကျွန်တော်တို့အမျိုးသမီးငယ်လေးတွေမှာလည်းပဲကျွန်တော်တို့ဒီတန်းပညာဆုံးခန်းတိုင်အောင်မတင်ရတာပေါ့နော်။အဲ့အားတွေအပါဝင်ဒါကတော့အမျိုးသမီးငယ်လေးတွေပဲမဟုတ်ပါဘူးကျမတို့ဒီပြိပခဖြစ်ပေါ်တဲ့ဒေသတွေမှာနေထိုင်တဲ့ကလေးတွေမိန်းကလေးတွေပဲဖြစ်ဖြစ်ယောက်ျားလေးတွေပဲဖြစ်ဖြစ်အဲတန်းပညာပြီးဆုံးအောင်မတင်ကြရတာပြီးတော့ဒီဆယ်တန်းအောင်သွားတဲ့အခါမှာသူတို့မှာဆက်ပြီးတော့တက္ကသိုလ်တွေပါတက်နိုင်ဖို့အတွက်ဟိုလုံးဝလမ်းစာမရှိတော့တာပေါ့နော်ကျမတို့အချင်းဒေသမှာဆိုရင်အခုတစ်ဖြစ်အခုဆိုရင်ဆယ်တန်းအောင်ထားပြီးတော့မှတက္ကသိုလ်ကိုဆက်မသွားနိုင်တဲ့ကလေးတွေ၃နှစ်ကျော်၄နှစ်စာပုံကြီးဖြစ်တယ်ပေါ့အဲ့တော့အဓိကကတော့စစ်မှန်တဲ့ပြိပခတွေဟာကျမတို့တိုင်းရင်းသားလူမျိုးစုတွေပေါ်မှာဘယ်လိုကြီးမားတဲ့တရားမှုတွေဖြစ်နေတာလဲဆိုရင်ကျမတို့ဟာစစ်ပွဲတွေမှာလည်းပဲပြစ်ကြခတ်ကြတိုက်ကြခိုက်ကြတဲ့အတွက်ကြောင့်လက်နဲ့ကြောင့်တေးပါတယ်လက်နဲ့ကြောင့်တေးကြေခဲ့ရတဲ့သူတွေလည်းအများကြီးပါပဲအဲ့တော့ဒီစစ်ပွဲတွေမှာမပါဝင်တော့လဲဟိုကိုယ့်ဘာသာကိုနေတဲ့အရသားတွေမှာလည်းပဲမတရားသဖြင့်ဖမ်းဆီးနှိပ်စက်ခံရတာတွေတပ်ဖြတ်ခံရတာတွေကြုံတွေ့ရသလိုကျမတို့ရဲ့အနာဂတ် generation ဖြစ်တဲ့ကလေးတွေဟာလည်းစစ်မဲ့ပြိပခရဲ့ဆိုးကျိုးအမွေအဖြစ်နဲ့သူတို့ရဲ့ပညာသင်ကြားနိုင်တဲ့အခွင့်အလမ်းတွေဆုံးရှုံးတာတွေအလုပ်ကိုင်အခွင့်အလမ်းမရှိတာတွေနဲ့ပေါ့နော်ကျမတို့ဟာ generation တစ်ခုလုံးကိုတပ်ပစ်ခြင်းခံရတယ်လို့ကျမကမြင်တယ်ဆိုတော့အဲ့ဒါတွေကိုဟိုရပ်တန့်နိုင်ဖို့အတွက်စူးစမ်းသောရပ်တည်ပြီးတော့မှလှုပ်ရှားတော့ကျမတို့မှာအပြစ်ရှိတယ်ကျမတို့ကိုဟိုအပြစ်ပေးကျင်တယ်တရားစွဲကျင်တယ်အရေးယူကျင်တယ်ဆိုတာကိုကဟိုတကယ်တော့တော်တော်လေးကိုဟိုဘယ်လိုပြောရမလဲကြီးမားတဲ့စိန်ခေါ်မှုပါပဲလို့အဲ့တော့ကျမတို့ရဲ့လူမျိုးကျမတို့ရဲ့ကလေးတွေကျမတို့ရဲ့မျိုးသမီးတွေသူတို့ရဲ့ဘဝရည်တည်ချက်အတွက်ကျမတို့ဟာအခွင့်အရေးရစေချင်တယ်လူအခွင့်အရေးချိုးဖောက်မှုတွေကိုရပ်တန့်စေချင်တယ်စစ်ပြီးဆုံးပြီးတော့မှငင်းငင်းချမ်းချမ်းနဲ့သူတို့ရဲ့ဘဝရည်တည်ခွင့်ကိုပုံမှန်အတိုင်းရရှိစေချင်တယ်။အဲ့ဒါတွေအတွက်ရည်တည်စူးစမ်းရင်းနဲ့ပဲကျမတို့ဟိုဒီကနေ့အထိပေါ့နော်။ဟိုဒီလိုဟိုဖြစ်လာတယ်လို့အဲ့လိုပဲကျမကတော့ပြောပြရစီရှင်ဟုတ်လား။